မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးနဲ့ငြိမ်းချမ်းရေးအပြောင်းအလဲဖြစ်ပေါ်မှုတွေပေါ်လူမှုအခြေပြုလူ့အဖွဲ့အစည်းတွေအနေနဲ့ထောက်ပံ့ပေးနိုင်ဖို့ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်။ပြည်ပမှာပထမဆုံးအကြိမ်တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့ခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေတွဲဆုံဆွေးနွေးနိုင်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ပေးတာနဲ့ပတ်သက်ပြီးဒီအစည်းအဝေးကိုဥဆောင်စီစဉ်ပေးခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ကအထွေထွေအတွင်းရေးမှူးဒေါက်တာတင်ညွန်ကအခုလိုပြောပါတယ်။
ဘာလို့တော့အများကြီးဆိုရင်ပူပန်မှုတွေရှိတယ်။ဘာလို့လဲဆိုတော့ဒီစကားပြောတာတွေကဆစ်ဆက်မသွားဘူးဆိုလို့ရှိရင်တစ်ဖက်မှာပေါ့လေနော်လူထုတွေအနေနဲ့ကပို့ပြီးတော့မှဆိုရင်ကြောက်ကြမှုတွေနဲ့နေရတဲ့အနေထားဖြစ်မယ်။စစ်ပွဲတွေလည်းပဲအချိန်မီးပြန်ဖြစ်နိုင်တယ်ပေါ့လေနော်။ဒီလိုမျိုးတွေပြန်ဖြစ်ပြီဆိုကျမတို့လူထုခြေပြုတ်ဖက်စီးတဲ့အနေနဲ့ကလည်းပဲကိုနိုင်တဲ့အင်အားလောက်နဲ့ပဲကူညီရတဲ့အနေထားမှာအများကြီးပေါ့လေနော်။ဒီဆုံးယုံမှုတွေရှိနိုင်တယ်ပေါ့။ဒါကြောင့်မလို့ဒီဖြစ်စဉ်ကိုကျမတို့ကဆစ်ဆက်တိုးစေချင်တယ်။ဒီလိုဆစ်ဆက်တိုးဖို့ဖြစ်လိုက်ဖို့အနေထားမှာကျမတို့ဘက်ကရောဘယ်လိုပုံစံမျိုးတွေနဲ့ဝန်ရံပေးရမလဲ၊ပံ့ပိုးပေးရမလဲ၊ဘယ်အခန်းကဏ္ဍတွေပြီးတော့မှပါဝင်လို့ရနိုင်မလဲဆိုတာကိုကျမတို့တွေကတော့ရှင်းရှင်းလင်းလင်းပေါ့လေနော်သိချင်တာရဲ့ပြီးတော့မှကျမတို့အနေနဲ့ကလည်းပဲတကယ်ရေရှည်တည်တက်ခံရတဲ့ငင်းချမ်းရေးတစ်ခုဖြစ်ဖို့ဆိုလို့ရှိရင်တော့ခေါင်းဆောင်ကြီးတွေအနေနဲ့စဉ်းစားပေးရမယ့်အနေထားထည့်သွင်းပြီးတော့မှဆွေးနွေးသွားရမယ့်အနေထားမျိုးတွေကလည်းပဲလိုအပ်တယ်ပေါ့နော်အဲ့ဒါကိုလည်းကျမတို့ကတော့တင်ပြချင်တဲ့သဘောပေါ့လေဒါကြောင့်မလို့သူတို့ဖိတ်ပြီးတော့မှအခုလိုပွဲလေးပြုလို့ရချင်မှဖြစ်ပါတယ်
တနင်္ဂနွေနေ့ပြည်ခတ်ရက်စေးဆန်ရညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCD ခေါင်းဆောင်တွေနဲ့အခုလိုမတွေ့ဆုံခင်နိုဝင်ဘာလ22ရက်နေ့ကထိုင်းနိုင်ငံအခြေစိုက်လူမှုအခြေပြုလူအဖွဲ့စီ CSO တွေတည်ထောင်တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆန်ရအခြေအနေတွေနဲ့ပတ်သက်ပြီးငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်တာဒီဖြစ်စဉ်မှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍအခြေအနေတွေငြိမ်းချမ်းရေးဖြစ်စဉ်တစ်လျှောက်မှာလူမှုအခြေပြုလူမှုအဖွဲ့စီတွေရဲ့အခမ်းကဏ္ဍနဲ့မီဒီယာတွေရဲ့ပူးပေါင်းပါဝင်နိုင်မှုအခြေအနေတွေကိုသုံးသပ်ဆွေးနွေးခဲ့ကြပါတယ်။ဒါအပြင်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလနဲ့လူ့အခွင့်အရေးအခြေအနေတွေဖြစ်တဲ့ငြိမ်းချမ်းရေးနဲ့မိုးရွာစေဝါမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေရဲ့လုံခြုံရေးအခြေအနေတွေ၊နေဆက်ဒုက္ခသည်စခန်းအခြေအနေတွေ၊ပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေကိစ္စအသွင်ကူးပြောင်းရေးကာလမှာတရားမျှတမှုအခြေအနေပြဿနာတွေနဲ့ရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးစီမံကိန်းအခြေအနေနဲ့အကျိုးဆက်တွေကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီဆွေးနွေးမှုတွေကရလာတဲ့အချက်တွေကိုဒီကနေ့မှတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကိုတင်ပြဆွေးနွေးခဲ့ပြီးလူထုအခြေပြုလူအဖွဲ့အစည်းတွေရဲ့တင်ပြမှုတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားဆက်လက်ဆွေးနွေးပြီးလှုပ်ဆောင်သွားမယ်လို့ NCCD အဖွဲ့ခေါင်းဆောင်ဦးနိုင်ရံသာကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲကိုဦးနိုင်ရံသာဦးဆောင်တဲ့အဖွဲ့ဝင်၄ယောက်ကဦးဆောင်ဆွေးနွေးရှင်းလင်းခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်အားလုံးကိုပုံမှန်လင်းလင်းရှင်းပြနိုင်ခဲ့တယ်လို့လည်းဦးနိုင်ရံသာကပြောပါတယ်။
ကနေ့နိုင်ငံရေးဆွေးနွေးပွဲလုပ်တဲ့နေရာမှာเนาะအကြီးခက်ရစရေးကနေနိုင်ငံရေးဆွေးနွေးပွဲကိုတက်နှံ့ဖို့ဆိုတဲ့နေရာမှာလူလူတွေအများပါဝင်နားလည်ဖို့ဒါအရေးကြီးတယ်ဗျသူတို့ကိုယ်တိုင်အားပေးမှုလည်းလိုတယ်ဗျเนาะအဲ့တော့ကျွန်တော်တို့ကလည်းပွင့်ပွင့်နေနေပဲဖြစ်ရှိနေတဲ့အခြေအနေကိုလူလူကိုကြည်ကြည်ပြတ်ပြတ်တင်ပြနိုင်တယ်ဒါကျွန်တော်လုပ်ငန်းမှာပို့ပြီးတော့ခိုင်မာလေလို့ကျွန်တော်ယုံကြည်တယ်နောက်ဒီလိုအပြောင်းလဲမြန်မြန်ဆန်ဆန်ဖြစ်ဖို့ဆိုတဲ့ဟာမှာလည်းလူလူတွေကိုယ်တိုင်ပါဝင်ပြီးတော့အားပေးမှုအပေါ်မှာလည်းမူတည်တယ်ဒါကြောင့်ကျွန်တော်ကလူမှုအဖွဲ့အစည်းတွေနဲ့ပေါ့နော်ဒီမီဒီယာတွေအပါအဝင်ပေါ့အားလုံးကနေပြီးတော့ဒီအခြေအနေအစုံကိုကျွန်တော်တို့ပြောပြခွင့်ရတဲ့အတွက်ပေါ့လေကျွန်တော်တို့လည်းဝမ်းသာတယ်ကျွန်တော်တို့ရဲ့တာဝန်တစ်ခုပြီးမြောက်တယ်လို့ပဲကျွန်တော်ခံယူတယ်နောက်သူတို့အပိုင်းကိုတော့သူတို့ဆက်လက်ပြီးတော့တာဝန်သွားလိမ့်မယ်လို့ပြောလိုက်ပါတယ
်အစည်းအဝေးကိုတက်ရောက်လာတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ခါအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကအမှုဆောင်ဒါရိုက်တာဦးထွချစ်ကလည်းတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တာနဲ့ပတ်သက်လို့အခုလိုပြောပါတယ်
အဓိကတော့ဒီငြိမ်းချမ်းရေးလုပ်တဲ့ဖွဲ့စည်းတွေကဒါအဲ့လိုမျိုးပုံမှန်လုပ်ပေးလို့ရှိရင်ဒါလူထုရဲ့ဟိုထောက်ခံမှုပူရနိုင်တယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်တယ်။တခခုများများတခါလေးများဒီတွေ့ဆုံဆွေးနွေးမှုတွေမှာအကြောင်းမျိုးကြောင့်ဟိုပြတ်သွားလို့ရှိရင်တော့မှပဲကျွန်တော်တို့ဒီဘက်ကဒီငြိမ်းချမ်းရေးစူးစမ်းနေတဲ့လက်နက်ကိုင်ဖွဲ့စည်းတွေမှာတာဝန်မရှိဘူးဆိုတဲ့ဟာကိုလူထုတွေရှင်းရှင်းလင်းလင်းသိလို့ရှိရင်ပိုကောင်းတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့အစောကပြောခဲ့တယ်လို့ပဲဒီငြိမ်းချမ်းရေးဆွေးနွေးတဲ့ဇာတ်ရင်းမှာတော့နိုင်ငံရေးကိစ္စတခုတည်းပဲမဟုတ်ဘဲနဲ့ကျွန်တော်မြန်မာပြည်မှာဒီပညာရေးကျန်းမာရေးဖွံ့ဖြိုးရေးကိစ္စတွေနဲ့အပြင်ကျွန်တော်တို့ဒီရှေ့ပြောင်းလို့သမားတွေကိစ္စတွေပါထဲထဲဝင်ဝင်ကျွန်တော်တို့ဆွေးနွေးတင်တယ်လို့ကျွန်တော်အနေနဲ့ထင်တယ
်။နေ့ရက်ကြာကျင်းပခဲ့တဲ့ဒီအစည်းအဝေးကိုတနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးဆရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ကခေါင်းဆောင်တွေအပါအဝင်လူထုအခြေပြုလူမှုအဖွဲ့အစည်း20ကျော်ကကိုယ်စားလှယ်50နီးပါးတက်ရောက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျ။